မိရောတာရောတန်ရှင်သောဝိညာဉ်တော်ဤနာမတော်မြတ်၌အာမင်ချစ်လက်စွာသောညီကိုမောင်နှမအပေါင်းတို့ဂျွန်လ16ရက်နေ့2019ခုနှစ်ဟာဖြင့်ပုဂ္ဂိုလ်3ပါးဖျားတဆူပွဲနေ့ဖြစ်ပါတယ်ဒီပုဂ္ဂိုလ်3ပါးဖျားတဆူပွဲနေ့မှာကျွန်တော်တို့ဖတ်ကြားပြီးတဲ့နောက်စဉ်းစားထောက်ရှုဖို့အတွက်တန်ယောဟန်ခန်းကြီး16ခန်းငယ်12ကနေ15အထိပေးထားပါတယ်အခုကျမ်းစာတော်ကိုအတူတကွအာယုံပြုပြီးတဲ့နောက်နားထောင်ဖို့အတွက်ဖိတ်ခေါ်ပါတယ်ငါသည်တင်တို့အားပြောเสียအကြောင်းများစွာရှိသေးတော်လဲတင်တို့သည်ယခုခံယူနိုင်ကြမည်မဟုတ်သမာတရား၏ဝိညာဉ်တော်ကြွလာတော်မူသောအခါသမာတရားအကြောင်းအလုံးစုံတို့ကိုသင်တို့အားသွန်သင်တော်မူလိမ့်မည်အကြောင်းမူကားထိုအရှင်သည်မိမိ၏အခွင့်အာဏာအလျောက်ဟောပြောလိမ့်မည်မဟုတ်သို့သောကိုရောသည်မိမိကြားသိရသောအကြောင်းအရာများကိုဟောပြောတော်မူလိမ့်မည်ထို့ပြင်ကိုရောသည်နောင်ဖြစ်တန့်သောအကြောင်းအရာတို့ကိုသင်တို့အားသိစေလိမ့်မည်ကိုရောသည်ငါ၏ဘုန်းကုံတော်ကိုထင်ရှားစေလိမ့်မည်အကြောင်းမူကားထိုအရှင်သည်ငါနှင့်ဆိုင်သောတရားကိုယူ၍သင်တို့အားကြားသိစေသောကြောင့်ဖြစ်၏ခမည်းတော်၌ရှိသမျှနှင့်ငါနှင့်ခမည်းတော်၌ရှိသမျှသည်ငါနှင့်သက်ဆိုင်၏ထို့ကြောင့်ထိုအရှင်သည်ငါနှင့်ဆိုင်သောတရားကိုယူ၍သင်တို့အားကြားသိစေလိမ့်မည်ဟုငါဆိုခြင်းဖြစ်၏ဤသည်ကားယေရှုသခင်၏မွန်မြတ်သောဧဝံဂေလိတရားတော်ပြီသည်ချစ်လက်စွာသောညီကိုမောင်နှမအပေါင်းတို့ဖျားသခင်ဟာပုဂ္ဂိုလ်3ပါးဖျားတစုဖြစ်အစကတည်းကတည်ရှိတော်မူပါတယ်ရှိတော်မူပါတယ်အင်္ဂလိပ်လိုဆိုရင်ပိုပြည့်ရနောက်ရှင်းမှာဖြစ်ပါတယ်ဒါကြောင့်အင်္ဂလိပ်လိုနည်းနည်းထပ်ပြောခွင့်ပြုပါလို့အင်္ဂလိပ်လိုပဲလို့ရေးထားတယ်လဲဆိုတော့ The three persons exist before time လို့ပြောထားပါတယ် before time ဆိုတာကတော့ဘာတစ်ခုမှမရှိခင်ကတည်းကဖျားသခင်ဟာပုဂ္ဂိုလ်3ပါးဖျားတစုဖြစ်ရှိတော်မူတယ်ဆိုတာကိုပြောခြင်းပဲဖြစ်ပါတယ်သခင်ခရစ်တော်အားဖြင့်သခင်ခရစ်တော်မှတ်တဆင့်ဖျားသခင်ဟာသူ့ရဲ့ခမည်းတော်သားတော်တန်ရှင်းတော်ဝိညာဉ်တော်ဆိုတဲ့ပုဂ္ဂိုလ်3ပါးဖျားတစုအဖြစ်ကိုပေါ်ပြတော်မူပါတယ်အခုနံပါတ်1အနေနဲ့ခမည်းတော်ဖျားအကြောင်းကိုကျွန်တော်တို့အနေငယ်စဉ်းစားထောက်ရှုကြရအောင်ခမည်းတော်ဖျားအဖြစ်ဖန်ဆင်းရှင်လို့ခေါ်ပါတယ်အရာအားလုံးကိုဖန်ဆင်းတဲ့ဖန်ဆင်းရှင်ဒါခမည်းတော်ဖျားဖြစ်ပါတယ်လို့နော်ခမည်းတော်ဖျားဟာသူ့ရဲ့သားသမီးတွေကိုအမြဲတမ်းလမ်းပြနေတဲ့သူဖြစ်ပါတယ်ဓမ္မဟောင်းကိုဖတ်လို့ရှင်နော်ခမည်းတော်ဖျားရဲ့လမ်းပြခြင်းတွေကိုသေချာစွာတွေ့ရှင်နိုင်မှာဖြစ်ပါတယ်ခမည်းတော်ဖျားဟာသူ့ရဲ့သားသမီးတွေကိုဒီမိရိအမားတွေကနေသင်ခန်းစာရယူဖို့အတွက်လည်းပင်သင်ပြပေးတယ်ဆိုတာကိုဓမ္မဟောင်းကျမ်းစာမှာဓမ္မဟောင်းကျမ်းတွေကိုဖတ်ခြင်းအဖြစ်ကျွန်တော်တို့သိရှိနိုင်ပါတယ်ဓမ္မဟောင်းကျမ်းမှာဆိုလို့ရှိရင်လူတွေရဲ့အမားလုပ်တာတွေအများကြီးရှိပါတယ်လူတွေအမားလုပ်တာတွေအများကြီးရှိတယ်ဒါကြောင့်လည်းပင်ဒီအမားတွေကနေပြန်တော့ဖျားသခင်ဟာသင်ခန်းစာရယူဖို့အတွက်ရေးကြီးနော်ရေကြီးရေရှမ်းကိစ္စတွေမိမိုးရွာသွန်းတဲ့ကိစ္စတွေအစသဖြင့်အဲ့ဒါလိုအကြောင်းတွေကိုပြတ်တက်ခြင်းအားဖြင့်သင်္ကန်းစာပေးတာကိုလည်းပဲတွေ့ရပါဒါဟာသင်္ကန်းစာအပြည့်အတွက်ကြောင့်ဖြစ်တယ်ဆိုတာကိုလူတွေကသိရှိဖို့အတွက်ဆော်ဒုံနဲ့ဂေါ်မောရာမြို့တွေနော်အိခိမရေလွမ်းမှုတွေအစသဖြင့်ဒီနေရာတွေအားလုံးဟာဖျားသခင်ကလူတွေလှုပ်တာဒီဒီမကောင်းမှုတွေလွန်ကဲလို့ရှင်ဒါ ဒီလိုဖြစ်တတ်တယ်ဆိုတာကိုเนาะသင်္ကန်းစာပေးတာတွေ့ရပါတယ်ခမီးတော်ဖျားဟာနောက်ပြီးတော့လည်းပဲနောင်တရတဲ့ပုဂ္ဂိုလ်ပြန်လဲပြီးတော့နောက်ကြိုးစားလာတဲ့ပုဂ္ဂိုလ်ဒီကောင်းမွန်လာတဲ့သာသမီတွေကိုကောင်းကြီးမင်္ဂလာပေးတယ်လို့ပြန်လဲယူလဲပဲစုစည်းစေခဲ့တာကိုလည်းပဲဓမ္မဟောင်းဖြစ်စဉ်တွေမှာအားလုံးကိုကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်ခမီးတော်ဖျားဟာ ພັນຊິນຊິນພຽງຕາທະມີດີກູແມ່ນລັ້ນຍຸມູລັ້ນປຍາພູລູອາທີມຍາກູແມ່ນຈີລັ້ນປຍັດຫນີແດຕົນຕິນຊົ່ງມາແດຄະມີດໍພະຍາຜິດບໍ່ແດຕາດໍພະຍາຈໍດໍດຸດຕິຍະນຳບັດ 1 ອີນິແດຕາດໍພະຍາຫາທະຄິນຄິດໍຜິດບໍ່ແດທະຄິນຄິດໍສູແດຕາດໍພະຍາກູແລ້ວເບຣດີເມີລູຂໍແດແກຕິນຊິນລູຈົນດູອາລົງຕິດແດຕາຍ ဘယ်လိုကဲတင်တယ်လဲဆိုတော့ကကျွန်တော်တို့အားလုံးသိတဲ့အတိုင်းခမီးတော်ဖျားကိုနားထောင်ပြီးတဲ့နောက်နော်ခမီးတော်ဖျားကလောကကိုဆင်းကြွပြီးတဲ့နောက်ဒီခိုင်းတဲ့အခါကျတော့တားတော်ဖျားသခင်ခရစ်တော်ဟာလောကတွေကိုဆင်းလာပြီးနော်ဒုက္ခတုခ္ခတွေအမျိုးမျိုးခံပြီးတဲ့နောက်နောက်ဆုံးမှာလက်ဝါးကားနေပုံမှာအသက်တော်စွန့်တော်မူတယ်ဆိုတာကိုကျွန်တော်တို့အားလုံးသိပါတယ် ဒါကြောင့်လွန်ခဲ့တဲ့နှစ်ပေါင်း2026ခုနှစ်မှာသခင်ခရစ်တော်ဟာသာတော်ဖျားဖြစ်နေသာတော်ဖျားဟာသခင်ခရစ်တော်ဖြစ်နေလောကကိုဆင်းလာပြီးလူဖြစ်ကိုယူခဲ့တယ်ကျွန်တော်တို့ဓမ္မသစ်ကျမ်းအားလုံးကိုကျွန်တော်ကြည်တွေ့ရပါတယ်သာတော်ဖျားဟာလူဖြစ်ကိုယူတဲ့အချိန်မှာသတင်းကောင်းတွေကိုဟောပြောခဲ့တယ်ဘာတွေလုပ်ခဲ့တယ်လဲ good news ပေါ့လေတရင်ကောင်းတွေကိုဟောပြောခဲ့တယ်အပြစ်ထဲလူမမာတွေကိုယောဂာတွေကနေပျောက်ကင်းအောင်လုပ်ပေးခဲ့တယ်အပြစ်ထဲရောက်နေတဲ့အပြစ်သားတွေကိုအပြစ်ခွင့်လွန်ခြင်းနဲ့ကယ်တင်ခဲ့တယ်ဒဏ်ရာရတဲ့သူတွေကိုကုသပေးတယ်အပြစ်ကြောင့်ဖျားနဲ့ဆက်ဆံရေးပြတ်ခဲ့တဲ့လူတွေကိုလည်းပဲကားရင်ပေါ်မှာအသက်ဆွတ်တော်မူခြင်းအားဖြင့်ဖျားနဲ့လူနဲ့ပြန်လဲဆက်သွယ်မှုတရား ဒီစင်းနေနဲ့နော်ဖြစ်သွားအောင်လှုပ်ဆောင်ဆက်သွယ်မှုကောင်းမှုအောင်ပြန်လှုပ်စီပြတယ်ဆိုတာတွေ့ရတယ်ကျွန်တော်တို့နောက်ပြီးတော့လည်းပဲကျွန်တော်တို့အတွက်ကိုလည်းပဲတန်ရှင်သောဝိညာဉ်တော်ဖျားကိုလည်းပဲသူဆေလွတ်တော်မူမယ်ကောင်းငင်ကုန်တက်ကြွပေးတဲ့အခါမှာဆက်လက်ပြီးတန်ရှင်သောဝိညာဉ်တော်ဖျားကိုဆက်လက်ဒီကျွန်တော်တို့ရဲ့အတူရှိဖို့အတွက်တန်ရှင်သောဝိညာဉ်တော်ဖျားကိုဆေလွတ်တော်မူမ kore, tan shin on, pilu pide, tatia puku taro pia pipa. No? Kamiro the creator, pansenshin, taro the savior, getting shin, tan shin lo wino pia the sanctifier, tan shin on lode, tatia puku taro pia pipa. Tan shin lo wino pia ha, kamiro pia ne taro pia, do ye chichinga ni, brano, pipo la de, တန်ရှင်သောဝိညာဉ်တော်ဖျားဖြစ်ပါတယ်တန်ရှင်သောဝိညာဉ်တော်ဖျားရဲ့ကျေးဇူးတော်ခုနှစ်ထွေးကိုလည်းပဲကျွန်တော်တို့ဒီအာပေးတော်မူတယ်ဆိုတာကိုတော့ဟေရှာယအနာဂတ်ကျမ်းအခန်းကြီး7ဒီအခန်းငယ်1နဲ့3မှာပြောထားတာတွေ့ရပါတယ်အထူးသဖြင့်ကျွန်တော်တို့ကတ်လိမြာတွေအနေနဲ့ခရစ်မတ်အားပေးခြင်းဆက်ကရမန့်တူကိုခံယူတဲ့အခါမှာဒီတန်ရှင်သောဝိညာဉ်တော်ကျေးဇူးတော်ခုနှစ်ပါးကို ကျွန်တော်တို့ရရှိတယ်ဒါကြောင့်အချိန်ကလည်းတိတ်မလုံလောက်တည်အတွက်ကြောင့်နော်တန်ရှင်တော်ဝင်တော်ဖျားကျေးဇူးတော်ခုနှစ်ပါးကိုတစ်ခုချင်းစီတော့ပြောလိုပါဘူးနော်တန်ရှင်တော်ဝင်တော်ဖျားကျွန်တော်တို့ကိုဒီကျေးဇူးတော်ခုနှစ်ထွေပေးခဲ့တယ်ဆိုတာကိုတော့အတိပေးလိုပါတယ်လို့ပုဂ္ဂိုလ်သုံးပါးဖျားတဆူရဲ့ဖြစ်စဉ်ကိုဝိညာဉ်တော်ဖျားရဲ့အလင်းကျေးဇူးတော်မပါလို့ရှိရင် ကျွန်တော်တို့နားလေရခဲ့တဲ့အရာဖြစ်ပါဒါကြောင့်မစ္စထရီလို့နည်းနည်းပေါ်ရလို့ခေါ်ဆိုထားပါတယ်ဟိုလီထရီနတီပေါ့လေတန်ပုဂ္ဂိုလ်သုံးပါးဖျားတဆူရဲ့ဖြစ်စဉ်ဒီမစ္စထရီတခုနည်းနည်းရခုဖြစ်ပါတယ်ဆိုတာပြောထားပါဒါကြောင့်လူတွေကခမီးတော်ဖျားဒီပေါ်လေးပုဂ္ဂိုလ်သုံးပါးဖျားတဆူဖြစ်စဉ်ကိုရှင်းပြပါရှင်းပြအောင်သို့တော်ဘယ်လိုမှ ရှင်းပြလုံလောက်တဲ့ရှင်းပြမှုကိုဘယ်သူမှမပြုတ်နိုင်ခဲ့ပါဘူး။သို့တော်လည်းပဲ Saint Patrick ကနေကြိုးစားပြီးတော့ရှင်းပြပါတယ်။ Saint Ignatius Loyola နော် Loyola မြို့ကတန်အညာစီဦးတန် Patrick ဒီပုဂ္ဂိုလ်ကြီးတန်နေဆုံးလည်းပဲရှင်းပြခဲ့တာတွေ့ရပါတယ်။ဘယ်လိုပဲရှင်းပြအရှင်းပြဘာနဲ့မှနိုင်ရှင်းရှင်းပြလို့ဘယ်တော့မှလုံလောက်မဲ့အနေအထားတစ်ခုမှတော့မဟုတ်ပါဘူး။ဒီနေရာမှာကတော့စဉ်းစားလို့ရမှယုံမယ်ဆိုတဲ့သူတွေအတွက်တော့အဖြစ်ရမှာမဟုတ်ဘူးကျွန်တော်ပြောခဲ့တဲ့ဥပမာလေးတစ်ခုထပ်မံပြတဲ့နောက်အဆုံးသတ်ပြောချင်ပါတယ်ဥပမာဘာလဲကြောင့်ဖျားနဲ့လူကြောင့်ဆိုပါတော့ကျွန်တော်နှိုင်းရှင်ထားတာဖျားသည်ရေအိုးထက်မှအပြစ်ရှိနေသောရေအိုးနဲ့တူတယ်ပေါ့လေရေအပြစ်ရှိနေတဲ့ရေအိုးနဲ့တူတယ်လူရဲ့အသိဉာဏ်ဟာရေခွက်လေးနဲ့တူတယ်ကဲထားပါတော့ဒီရေခွက်တဲကိုရေအိုးတဲကရေအားလုံးရေမဖိတ်မစင်ပဲနဲ့ဒီထဲကိုထက်လို့မရသလိုလူရဲ့သေးငယ်တဲ့ဥနောက်ထဲနဲ့လူရဲ့သေးငယ်တဲ့စဉ်းစားဉာဏ်ထဲကိုဖះရဲ့အကြောင်းအားလုံးထက်နိုင်ပြီဆိုလို့ရှိရင်ဒါသင်ထက်တော့ရသည်ဖះမဟုတ်တော့ဘူးသင်နားလေတော့ရသည်ဖះမဟုတ်တော့ဘူးဆိုတာကိုလည်းပဲဒါလေးနဲ့ဆိုတာနားလေဆွချင်ပါတယ်ဒါကြောင့်ဘာနဲ့ပတ်သက်တယ်ဆိုတော့ဒီနေရာမှာယုံကြည်ခြင်းနဲ့ပတ်သက်ပါတယ်ယုံကြည်ခြင်းဆိုတာဒါကြောင့်မို့လူတွေလှုပ်ယူလို့မရဘူးယုံကြည်ခြင်းဆိုတာဖះပေးတဲ့လက်ဆောင်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီခရစ်တော်တွေအနေနဲ့ခရိယန်တွေနဲ့ဒါကိုလက်ခံနားလည်နိုင်တာဟာကျွန်တော်တို့အသိဉာဏ်နဲ့ထက်တန်ရှင်းတော်ဝိညာဉ်တော်ဖះရဲ့ယေရှုတော်ကြောင့်ကျွန်တော်တို့နားလည်လက်ခံပြီးအသက်တာကိုရှင်သန်နိုင်တာဖြစ်ပါတည်တော့ဖះသခင်ပေးတော်မူသောယုံကြည်ခြင်းကြောင့်ဖះသခင်ကိုအမြဲတမ်းယေရှုတင်ကြပါစို့အားလုံးသောသူများတွေဝိညာဉ်တော်ရဲ့ကျေးဇူးတော်အလင်းကျေးဇူးတော်ကိုအမြဲတမ်းရရှိခံစားနိုင်ပြတဲ့နောက်ဖျားသခင်ရဲ့အမြဲတမ်းဖျားကိုနားလေသဘောပေါက်ပြီးဒီလက်ခံနိုင်ဖို့အတွက်ဆုတောင်းပေးဖို့ဖိတ်ခေါ်ပါတယ်လို့